အရှိန်လေပိုင်းဒေသမှာအပြစ်ဝအပြစ်ရဲ့သဘောတူညီမှုယာယီအချင်းဆွဲမနေတဲ့မှုလို့မြို့ရောက်မှာကျင်းပါတဲ့ကုလသမဂ္ဂထရင်ကြီးလာကမှာစနေနေ့ကတရုတ်နိုင်ငံရဲ့ဝန်ကြီးဟွမ်ကြီးကပြောကြားလိုက်ပါတယ်။ဒုက္ခခံစားနေရတဲ့ပါလက်စတိုင်းပြည်သူတွေကိုထပ်ပြီးပြစ်ပယ်မှထားတဲ့ကြောင့်နဲ့အစ္စရေးပါလက်စတိုင်းနိုင်ငံအတူရှင်တွဲနေထိုင်ရတဲ့ဒေသရင်းတဲမှာမှုတွေအတွက်ထပ်ပေါက် ူကရိန်းကျူးကျော်ဆက်ဆုံးတိုက်ရဲအတွက်တောက်ချာနယ်ကတရုတ်နဲ့ဘရာဇီးတို့ကကုလသမဂ္ဂထူးထူးညီလာခံဘီရက်အစည်းအဝေးဖြစ်ကျင်းပတဲ့ဖွံ့ဖြိုးဆဲနိုင်ငံများစုဝေးဝန်းမှာဆွေးနွေးတင်ပြပါတယ်။ထိုင်ဝမ်အရင်းနဲ့ပတ်သက်ပြီးတရုတ်ကတရုတ်နဲ့အပြည့်အဝပြန်လည်ပေါင်းစည်းရေးဟာအောင်မြင်မှာဖြစ်ကြောင်းပြောပါတယ်။ဒီမိုကရေစီနည်းကျအောက်ချုပ်နေတဲ့ထိုင်ဝမ်ကသူ့ပိုင်နိုင်ငံဖြစ်တရုတ်ကသတ်မှတ်ထားတာဖြစ်ပြီးလွန်ခဲ့တဲ့9နှစ်တွင်စီးရေးရာကိုနိုင်ငံရေးရာပါဖိအားတိုးပေးလာတာဖြစ်ပေမဲ့ထိုင်ဝမ်ကတော့လက်မခံကြောင်းငြင်းဆိုနေတာပါ။